စီးပွားရေးမှာမမျက်မတဆောင်ရွက်နေတဲ့ဆွေဆွေဆွေချင်းနဲ့တရုတ်နိုင်ငံပေါ်ရေးယူမဲ့စီစဉ်ချက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုမယ်လို့မျှော်လင့်ရပါတယ်။ညာနယ်ချက်စီခိုးယူမှုနဲ့အမေရိကန်နည်းပညာတွေကိုနီးမှန်လက်မှတ်မဟုတ်ပဲတရုတ်ကွန်မြူနတီထံလွှတ်ပြောင်းမှုတွေပေါ်တုံ့ပြန်တဲ့အနေနဲ့ရေးယူမဲ့စီစဉ်ကြောင်းတရုတ်နိုင်ငံနဲ့ကုန်သွယ်ဆူပေါ်ဖြစ်လာနေတဲ့ခြေအနေတွေလည်းထပ်မံပေါ်ပေါက်လာနေတာပါ။ဒီကုသရေးဝန်ကြီးဌာနကတော့ကွန်ဗယ်ရေးမှာအမေရိကန်ရဲ့တပတ်သက်ဆောင်ရွက်ချက်တွေပေါ်ကန့်ကွက်ကြောင်းနဲ့တနင်္ဂနွေကျိုးစီးပွားအတွက်ဆွေးနွေးဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းတွဲဆမှုမတိုင်ခင်မှာပဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကုန်သွယ်မှုတွေနဲ့ပတ်သက်လို့အမေရိကန်က1984ခုနှစ်ကွန်ဗယ်ရေးဆိုင်ရာအဲဥပဒေအရလာနေချီစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မနေ့တုန်းကအမေရိကန်တာဝန်ရှိသူတွေဒိန်းတောက်တွေကိုပြောဆိုရမှာတော့တရုတ်နိုင်ငံဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာ2000ခုနှစ်ကတည်းကဖွဲ့ဝင်ဖြစ်ပါဝင်လာခဲ့ပေမယ့်စင်းရဲစီကံတွေကိုလိုက်လာဖို့ဖြစ်ခဲ့ကြောင်းပြောဆိုခဲ့ကြတာပါ။1984ကွန်ဗယ်ရေးဆိုင်ရာအဲဥပဒေအပိုက်301အရတရုတ်နိုင်ငံပေါ်ရေးယူဖို့ဩဂုတ်လ14ရက်နေ့ကသမ္မတထွက်ရတဲ့တွန်းချက်ကိုအကောင့်ထဲပေါ်ဖို့ကြိုးပမ်းမဲ့သဘောထားတွေကိုလည်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုထိခဲ့အောင်အမေရိကန်ကလှုပ်လာခဲ့ရင်တိုင်းပြည်အကျိုးစီးပွားကိုကောက်ွယ်ဖို့တံပြန်ဆောင်ရွက်တော့မှာဖြစ်ကြောင်းပြောဆိုခဲ့တာပါ။စံတော်လိုက်တယ်မှာတော့တရုတ်နိုင်ငံကအဓိကနေရာယူထားတဲ့နေရောင်ကြီးဆွဲထုတ်လုပ်တဲ့ဆူလာကြားရည်နဲ့ပက်ထရီဆင်းကုန်တွေပေါ်သမတ်ဆန်ကအခွန်စီချက်ပေးပါတယ်။ဝမ်ပန်တို့လိုအမေရိကန်ကလက်လီရောင်းဆိုင်ကြီးနဲ့အပယ်လိုနည်းပညာလုပ်ငန်းကြီးတွေကတော့သင်းကုန်တွေပေါ်အခွန်စီချက်မှုတွေကြောင့်စားသုံးသူတွေအတွက်ဈေးနှုန်းတွေသာပိုကြီးလာနိုင်လို့ကုန်သွယ်ရေးလုံခြုံရေးပြမှုကိုလျှော့ချရမှာလဲထိရောက်မှုရှိနေမှာရှိနေလိမ့်မယ်လို့လည်းသတိပေးနေကြပါတယ်ခင်ဗျာ။